လက်ရှိရခိုင်ပြည်နယ်တွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကိုအများဆုံးရပ်တန့်ပေးဖို့နဲ့တိုင်းရင်းသားလက်နက်ကန်ဖွဲ့စည်းတွေနဲ့နိုင်ငံရေးစပွဲခုံပေါ်မှာဆွေးနွေးအဖြေကြရဖို့ဒီနေ့ဆန္ဒပြပွဲမှာဒေသခံတွေကတောင်းဆိုခဲ့ကြပါတယ်
။တိုင်းရောသံမြောက်ရဲ့အသံကို
နေသားပါနေသားပါ
ပြည်တော်ဆိုင်မြောက်ရတန်ရိတ
်ဒိုးရိတ်ဒိုးရိတ
်တိုင်းရောသံမြောက်ငင်းချမ်းရိတ
်ဒိုးရိတ်ဒိုးရိတ
်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့ကနေစတင်ပြီးအစိုးရတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတာပါ။အရှင်တပတ်ကြောကြဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ250ကျော်လောက်ဟာနိစ္စရာကြေးရွာတွေစီကိုထွက်ပြေးခိုလုံနေကြရပါတယ်။အစိုးရတပ်မတော်ထံမှ17ရက်လောက်ပေါ်တာဆွဲခံခဲ့ရတယ်လို့ဒေသခံတအူးကဒီနေ့ဆန္ဒပြပွဲမှာပြောပါတယ်
။သူတို့ကဒီလောက်တနေ့တန်တွေကိုကြော်လို့မင်းတို့ဘာဖြစ်လို့မဆင်ဘူးလဲဆိုပြီးဖက်ခေါ်တော့တာပါ။သူတို့ပစ္စည်းရိတ်ခါတွေပေါ့အဲ့ဒါကိုထင်ရတာ။တော်တော်ကတော့အမျက်ကြီးကြော်ရပါတယ်။ဘင်းနေရာကိုရောက်တော့တယ်ဆိုတော့ကျွန်တော်တို့ကမပြောနိုင်ဘူး။ဘယ်လောက်တယ်မှာဆိုတဲ့ရုပ်ကိုရောက်တဲ့အချိန်မှာပြပစ်လိုက်တာကျွန်တော်တို့ဆင်းရဲသူဆင်းရဲသားတွေဟာတော့တောက်တင်မှာမှုခုပြီးလောက်ကဲစားတော့နေတဲ့အချိန်မှာလောက်စားကိစ္စမဖြစ်ဘူးဒီအကြောင်းနဲ့ပဲဆန္ဒပြတာဖြစ်ပါတယ
်ဆန္ဒပြပွဲကိုမြောက်ဦးမြို့ချစ်တောင်ဖျားကနေစတင်ပြီးမြို့ကိုဘက်ကလမ်းချဆန္ဒပြခဲ့ကြတာဖြစ်ပါတယ်ဆန္ဒပြသူတွေဟာတိုက်ပွဲတွေဆင်းနေနေရင်ငင်းချမ်းရဲကိုရနိုင်မှာမဟုတ်ကြောင်းမြန်မာနိုင်ငံအတွင်းကတယံဇာတာတွေကိုပြည်တွင်းစစ်နဲ့မဖြုံးတိဖို့နဲ့စစ်ပွဲတွေအတွင်းအပြစ်မဲ့ပြည်သူတွေကိုအထမပေါ်တာဆွဲတာတွေမပြုတ်လောက်ဖို့စတဲ့ဗနိုင်းပိုစတာတွေကိုကင်ဆယ်ထားကြပါတယ်။အစိုးရအနေနဲ့တိုင်းဒေသလက်နက်ကန်တပ်ဖွဲ့တွေကိုလက်နက်နဲ့မဖြစ်ချင်းပဲအလုံးပါဝင်နိုင်တဲ့နိုင်ငံရေးတည်ဆုံဆွေးနွေးပွဲတွေနဲ့အပြစ်ချစေခြင်းနဲ့လို့ဆန္ဒပြပွဲဥဆောင်ရမှာပါဝင်သူတို့ဖြစ်တဲ့ကိုထွန်းနေဝင်းကပြောပါတယ်
။ကျွန်တော်တို့လက်ရှိအခုချိန်မှာ NCA နိုင်ငံလုံးဆိုင်ရာညီညွတ်ရေးဆွေးနွေးဖို့သဘောတူစာချုပ်မှာအခြားအခြားသောတိုင်းဒေသလက်နက်ကန်အင်အားစုတွေအပါအဝင်အလုံးပါဝင်တဲ့တွဲဆုံဆွေးနွေးပွဲနိုင်ငံဆွေးနွေးပွဲတခုကိုဖြစ်စေချင်တဲ့မြန်မာတက်မတော်အနေနဲ့တိုင်းရင်းသားဒေသအသီးသီးတွေမှာလက်နက်ကိုင်အင်အားစုတွေကိုအကုန်လုံးညင်ချင်ရဖိုက်ခုတ်ပြီးတော့ဒါကို NCA မှာထည့်သွင်းဆွေးနွေးဖို့နိုင်ငံရဲ့အရာဆွေးနွေးအဖြစ်ချဖို့ကျွန်တော်တို့တိုက်တွန်းလိုပါတယ်ခင်ဗ
ျအစိုးရအနေနဲ့တိုင်းရင်းသားလက်နက်ကတပ်ဖွဲ့တွေအပေါ်မှာနိုင်ငံရေးအရာအသိမှတ်ပြုဖို့လိုအပ်တယ်လို့သူတို့ရဲ့ခန်းစားချက်တွေကိုလည်းနားထောင်ပေးဖို့လိုအပ်တယ်လို့ဆန္ဒပြရမှာပါဝင်သူတဦးကပြောပါတယ်
ကျွန်တော်တို့ဒီတိုင်းရင်းသားအနေနဲ့ကတော့သားဆရာတိုင်းရင်းသားလာနေကအခွေးစေးတွေကိုအစိုးရအနေနဲ့အသိမဲ့ပူးသွင်းတယ်နိုင်ငံရေးအရအသိမဲ့ပူးသွင်းတယ်လို့ကျွန်တော်ကခင်ဗျာကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ရခိုင်ပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲလို့မဟုတ်ဘူးခင်ဗျာမြန်မာနိုင်ငံအတွင်းအခုလက်ရှိဖြစ်ပွက်နေတဲ့တိုက်ပွဲတွေကိုရည်တင်းပြပါတိုင်းရင်းသားလာနေကတိုက်ပွဲများကြီးလူရှင်တဲ့ဥမာဆန်တားကိုနောက်ထောက်ပါအစိုးရနဲ့နောက်ထောက်ပါအစိုးရအနေနဲ့တိုင်းဒေသလမ်းတွေတိုက်ပွဲအကုန်လုံးကိုဖိတ်ခေါ်ပြီးတော့နိုင်ငံစုပိတ်ခုံမှာဆွေးနွေးပါအဖြေရှာပါဆိုကျွန်တော်ကဒါပဲပြောချင်တော့
ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့ကနေဇန်နဝါရီလ4ရက်နေ့ထိတိုက်ပွဲ15ကြိမ်လောက်ဖြစ်ပွားခဲ့ပြီးတပ်မတော်ဘက်ကတရင်မုံတို့အုပ်နဲ့အရာရှိစစ်သည်အချို့ကြာဆုံးခဲ့ပြီးရခိုင်တပ်မတော်ဘက်ကိုအပီးတိုင်ရှေမုံသွားမယ်လို့အစိုးရတပ်မတော်ဘက်ကပြောဆိုထားပါတယ်ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့စစ်ပွဲတွေအများဆုံးရပ်တန့်ပေးဖို့အတွက်ကြောက်ဖြူမြို့မှာလည်းဒေသခံ300လောက်ကဒီကနေ့ဆန္ဒပြတောင်းဆိုခဲ့ကြပါရယ်ခင်ဗျာ